ဩစတြေးလျနိုင်ငံစစ်တပ်ခြေဆိုင်လူဦးနိုင်ငံခြားမူဝါဒရေးရာသိပ္ပံကနောက်ဆုံးကြောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်ဩစတြေးလျနိုင်ငံသားတွေဟာတရုတ်အပေါ်မှာတန်တရားတွေတိုးလာနေသလိုဩစတြေးလျနိုင်ငံရဲ့ဒီမိုကရေစီရေးရာမှာနိုင်ငံခြားကဝင်ရောက်နှောက်ယှက်နိုင်ခြေရှိလာမှာကိုလည်းစိုးရိမ်နေကြတယ်လို့ဆိုပါတယ်စစ်တပ်ကဖီးမာဆာရဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်လူဦးနိုင်ငံခြားမူဝါဒရေးရာသိပ္ပံကကြောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်တော့ဩစတြေးလျနိုင်ငံရဲ့စီးပွားရေးဟာတရုတ်ပေါ်မှာအလွန်ကျွံမှီခိုးနေရတယ်လို့သူတို့နိုင်ငံထဲမှာလည်းတရုတ်ရဲ့ယင်းကြီးမြှုပ်နှံမှုကတိတ်ကိုများနေတယ်လို့ဩစတြေးလျနိုင်ငံသားအများပြားကယုံကြည်ကြကြောင်းပြသနေတာပါတရုတ်ပေါ်သဘောထားကလည်းလွန်ခဲ့တဲ့12လတာကာလအတွင်းပိုးပြီးတင်းမာလာပုံပေါ်နေပါတယ်ဒါကလည်းတောင်တရုတ်ပင်လယ်ပြင်တဲ့တရုတ်ရဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေနဲ့အတူဩစတြေးလျဆက်သွယ်ရေးကွန်ရက်ထဲမှာတရုတ်ရဲ့ပါဝင်ပတ်သက်မှုတွေပေါ်စိုးရိမ်မှုတွေနဲ့တရုတ်ကစိုက်ဘာတိုက်ခိုက်မှုတွေတပါးသူရဲ့ပြည်ရင်းနိုင်ငံရေးမှာဝင်ပြီးတော့ဆက်ဖက်မှုတွေလုပ်နေတယ်ဆိုရက်ဆွဆွဲမှုတွေပေါ်လာတာကြောင့်ဖြစ်ပါတယ်တရုတ်ကိုတာဝန်ခံတာဝန်ယူမှုရှိတဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံအဖြစ်နဲ့ဩစတြေးလျနိုင်ငံသားတွေဘက်ကဘယ်လောက်ယုံကြည်မှုရှိတယ်ဆိုတာကိုသိရဖို့လွန်ခဲ့တဲ့9နှစ်ကစပြီးနှစ်စဉ်စစ်တမ်းကောက်ကြည့်နေတာဖြစ်ပြီးဒီနှစ်မှာတော့အယုံကြည်မှုအနည်းဆုံးဖြစ်နေတယ်ဆိုတာကိုစစ်တမ်းမှာတွေ့နေရတယ်လို့လိုဝီနိုင်ငံခြားမူဝါဒရေးရာသိပ္ပံကသူတေသနပညာရှင်နတ်တာရှာကဆမ်ကပြောပါတယ
် Only 32% of Australians now trust China to do act responsibly in the world and that's 20 points down
အခုဆိုရင်ဩစတြေးလျနိုင်ငံသားအားလုံးရဲ့32ရာခိုင်နှုန်းကပဲတရုတ်ကိုကမ္ဘာမှာတာဝန်သိသိနဲ့လှုပ်ဆောင်တတ်တဲ့နိုင်ငံလို့ယုံကြည်ကြတာပါဒါဟာမနှစ်2018ကနေရှင်ရင်20ရာခိုင်နှုန်းလောက်ကိုထိုးကျသွားတာကြောင့်တကယ့်ကိုသိတာနေပါတယ်။လူ ਈ သိပံရဲ့စစ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်ဩစတြေးလျနိုင်ငံရဲ့တရုတ်နဲ့ဆက်ဆံရေးမှာစိုးရိမ်မှုတွေတိုးလာနေတာကိုပြတဲ့အချက်တွေအများကြီးရှိနေတာကိုတွေ့ရမှာပါ
။တရုတ်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိတိတသာတိုးလာတဲ့ပုံတွေ့နေရပေမယ့်ဩစတြေးလျနိုင်ငံရဲ့ကာလတားရှည်စီးမဟာမိတ်ဖြစ်တဲ့American ပြည်တော်စုနဲ့ပတ်သက်ပြီးထောက်ခံမှုမှာတော့ထူးထူးခြားခြားတိုးတက်လာတာမတွေ့ရပါဘူး။ American သမ္မတ Donald Trump ပေါ်မှာယုံကြည်မှုရှိတယ်လို့စစ်တမ်းအတွက်မဲပေးသူက၄ပုံ၃ပုံပဲရှိတာပါ။ Australia နိုင်ငံဟာကြွယ်ဝချမ်းသာတဲ့နိုင်ငံဖြစ်ပြီးအာရှနိုင်ငံတွေအထူးသဖြင့် Japan, Singapore တို့နဲ့နီးကပ်တဲ့ဆက်ဆံရေးရှိတဲ့အလဲလက်အင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အရင်က Britain ရဲ့အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့ကိုလိုနီနိုင်ငံဖြစ်ပြီးအခုဒီလဲဗြိတိန်နဲ့ခိုင်မာတဲ့ဆက်ဆံရေးကရှိနေသေးပါအမေရိကန်ပြည်ထောင်စုနဲ့ဆိုရင်တော့လုံခြုံရေးရာတိတ်ကိုအရေးပါတဲ့မဟာမိတ်ဖြစ်တယ်လို့တရုတ်နဲ့ဆိုရင်တော့ဩစတြေးလျနိုင်ငံရဲ့လက်ရှိကျွေးဝမှုကိုပေးတဲ့အကြီးဆုံးကုန်သွယ်ချက်အဖြစ်နဲ့အားထားနေရတာဖြစ်ပါတယ်ဒီလိုတန်တမန်ဆက်သွယ်ရေးပုံစံအမျိုးမျိုးနဲ့ကွဲပြားမှုတွေကြားမှာရှုပ်ထွေးတဲ့ညှိနှိုင်းမှုတွေနဲ့စီစဉ်ဆောင်ရွက်နေရတာတွေဟာဩစတြေးလျအစိုးရအတွက်မယိုးနိုင်တဲ့စိန်ခေါ်မှုတစ်ခုဖြစ်နေတာပါလူဝီနိုင်ငံခြားမူဝါဒရေးရာသိပ္ပံအတွက်လူမှုသုတေသနအဖွဲ့အစည်းတစ်ခုကမတ်လလေကနေမတ်လကုန်အတွင်းဩစတြေးလျနိုင်ငံသား2000ကျော်ကိုစစ်ဆေးမေးမြန်းပြီးစစ်တမ်းကောက်ယူပေးခဲ့တာဖြစ်ပါတယ်